1368ခုနှစ်တပေါင်းလ23ရက်2008ခုနှစ်ဖေဖော်ဝါရီလ28ရက်နေ့ညတွင်ပုဂိုလ်မျိုးဓမ္မဒုဒ္ဒတောရသာသနာ့ရေးသား၌ကျင့်ပါတော်73ကြိမ်မြောက်ဓမ္မနုပတ္တနာတတိပဌာန်ခொနည်းရတရားကျင့်သုံးဝဲ၌ဟောကြားအပ်တော်တရားကျင့်ဤအာထုံဤလုပ်ပေးတရားတော်ခொနည်းတိုင်းတိုင်းတရားလုပ်ကိုအာထုံမေကျင့်ကြံမေလို့ပြောချက်နဲ့တရားစခန်းရောက်လာကြတဲ့ယောဂီများကျင့်ဤကျန်ဤအာထုံဤတို့ကိုသိစေဖို့လုပ်ပေးတရားတော်ဖို့ဟောကြားနာကြမေတရားတော်ကိုမဟောမီမနာမီမှာရှိဥစွာတရားတော်ကိုဟောကြားတော်မူခဲ့တဲ့စိန္နယသုံးလောကထွတ်ထားသဗ္ဗညုမြတ်စွာဘုရားရဲ့အခံကုံတမ္မတံဗုဒ္ဓကုံဘဂဝါကုံတို့ကိုအာယုံပြုပြီးတော့နမောတတ္တဘုရားရှိခိုးနဲ့ရှိခိုးပူဇော်ကတော်ကြရအောင်နမောတတ္တဘဂဝါသောအရဟသောသမ္မာသမ္ဗုဒ္ဓသာရဟတောလူမင်းနဲ့မင်းဓမ္မမင်းတို့ဤဝစင်ကိုယောပူဇော်သူကိုခံတော်မူတတ်ပါပေထသောအရဟတော1500ကိလေသာမဝေကွာတော်မူတတ်ပါသေးသောအရဟတော်စိတ်ကိုယ်ရာ၌ပင်မကောင်းမှုကိုပြုတော်မမူပြောတော်မမူကြံစည်တော်မမူတတ်ပါသေးသောအရဟတော်ကိလေသာမံသဘုံဉဏ်ကိုအောင်တော်မူနိုင်တော်မူတတ်ပါပေထသောအရဟတော်သံသရာဆွဲကန့်ကွက်တို့ကိုပယ်ချက်ခုတ်ထွင်သုတ်တင်တော်မူတတ်ပါပေထသောသမ္မာသမ္ဗုဒ္ဓသာမဖောက်မပြန်တရားမှန်ကိုဆရာမကူတရားဘုံဉာဏ်ဖြင့်ထိုးတွင်း၍သိမြင်တော်မူတတ်ပါပေထသောတတဘဂဝတော်ဣတရိယဓမ္မယတ္တသီရိကာမသယတ္တမိပုံချောင်းတည်နေပြည့်စုံတော်မူသောထိုမြတ်စွာဘုရားအာနမောနမာမိယခိုးပါဠိရှင်ဗျာနမောနမာမိကိုယ်နှုတ်နှလုံးသုံးပါးပြောင်းပြော့မန်ကိုလျော့၍ကရောယူကျိုးလက်စုံမိုးကယခိုးပါဤရှင်ဗျာအလုံးပြည့်စုံကိုယခိုးကိုဆောပါတရားကျင့်ဤအာထုံဤတရားတော်တရားလို့အထုတ်ရမှာတရားနဲ့တင့်လျော်တဲ့ရှင်နေ တရားရနိုင်တဲ့အနေထားဖြစ်ဖို့အတွက်လိုအပ်ချက်တွေကျင့်နည်းကြံနည်းတွေကိုဘုန်းကြီးပြောပြခြင်းလို့ပါတရားလုပ်ကိုအားထုတ်တဲ့ယောဂီတွေဘာလိုအပ်ချက်တွေပြည့်စုံရမှာလဲဘလိုအနေထားမျိုးရှိရမှာလဲဆိုတော့ရင်ဆုံးသိတင်တာကအိတ်နေရမယ်အစာနေရမယ်စကားနေရမယ်ဆိုတဲ့ဒီသုံးချက်တော့ဒါယောဂီတွေမှာအဓိကလိုအပ်ချက်လို့အဲ့လိုမှတ်ထားပေါ့ဘယ်နှမျိုးနေရမှာဒီသုံးမျိုးများလို့မရဘူးနော်တကယ်တရားလိုခြင်းနဲ့တကယ်တရားကျင့်မယ်ခုအထုံးမဲ့ခုနှစ်ရက်တာကာလအတွင်းစီရိယောင်ယောင်တရားအသိတရားမြင်နေရကြနေဆိုလို့ရှိရင်အဲ့ဒီသုံးခုတော့လျှော့ပေါ့အဲ့ဒါမှတ်မိအောင်လိုက်ဆိုကြည့်အဲ့နေပါစာနေပါစကားနေပါကြာရမည်အဲ့နေပါစာနေပါစကားနေပါကြာရမည်ဘယ်နှမျိုးလဲအဲ့သုံးမျိုးတော့နေဖို့လို့တယ်နော်တိကအဲ့နေရအဲ့နေရမယ်ဆိုတော့မအဲ့ရတော့ဘူးလားဆိုတော့မဟုတ်ပါကိုအဲ့ချိန်ခွန်ကြီးတို့သတ်မှတ်ထားတယ်ညပိုင်းတရားနာပြီးတဲ့ချိန်9နိုင်ပြီပေါ့ဘယ်ချိန်ဒီအဲ့ခွင့်ရှိဆုံးဆိုရင်မနေ့4နိုင်ဒီနိုင်ွယ်ဆိုလို့ရှိရင်ဒီမှာအလုံးယောဂီတွေစုဝေးပြီးတော့စုပေါင်းပြီးတော့တရားထိုင်ရမယ်။ညာ9နိုင်ရနေပြီးတော့မနေ့4နိုင်ချိန်ခါကာလပြီးအဲ့ချိန်မှာအဲ့ချိန်ကလွဲပြီးတော့ပြန်တဲ့ချိန်ခါပြီးဘာလုပ်ရမလဲအချိန်လုံးဆိုလို့ရှိရင်တရားအလုံးအားထုတ်ရမယ်အချိန်။အဲ့ချိန်ကိုဖယ်ထားပြီးတော့ပြန်တဲ့ချိန်တိုင်းချိန်တိုင်းပြီးတရားကျင့်ရမယ်အချိန်လို့ဒီလိုနှလုံးသွင်းပေါ့ကဲ9နိုင်ညာနေပြတော့မလဲ4နိုင်ရှိဆိုတော့9နိုင်လောက်အိတ်တယ်ပေါ့24နိုင်ရှိတဲ့ဆင်းမှာ9နိုင်လောက်ကတော့ခန္ဓာကိုယ်အနာပေးတဲ့အနေနဲ့အိတ်ဆက်နာယူအဲ့လောက်ပဲအိတ်တယ်ဆိုလို့ရှိရင်ဒါဘုန်းကြီးတို့ပြိဋ္ဌာတ်သိအိတ်နေတဲ့ယောဂီပေါ့နော်ပါနေရမှာကဲနေ့လိုက်နေကင်းပြအိတ်အောင်မယ်မနေ့သောအိတ်အောင်မယ်မနေ့အိတ်ရမထကျင်သေးဘူးဆိုလို့ရှိရင်အဲ့ဒါအိတ်များတဲ့ယောဂီဖြစ်သွားနိုင်တယ်နောက်တစ်ချက်ဘာနေရမှာတော့ဆိုတော့အစာနေရမယ်။ဘာနေရ။စားနေရမယ်ဆိုတာချော့စားဖို့ပြောတာမဟုတ်ဘူး။အခုရှစ်ပန်းသီလနဲ့စောင့်ဖိန်းပြီးတော့တရားကျင့်လိုက်ပြီဆိုလို့ရှိရင်အစာကချော့ပြီးသားပဲ။အိမ်မှာဆိုလို့ရှိရင်တနေ့နှစ်ချိန်သုံးချိန်စားတယ်ပေါ့။ဒီမှာမနေ့ဆိုတော့အာယုန်တစ်ချိန်နေ့ကင်းနေ့လယ်အာဟာရတစ်ချိန်တနေ့နိုင်နောက်ပိုင်းဆိုလို့ရှိရင်စာကွင့်မရှိတော့စာရည်ဆိုလို့ရှိရင်ဖြော်ရည်တော့ရည်တော့ပေါ့စာဟာကမစားတော့ဘဲနဲ့ဥပုသ်စောက်ပြီးတော့နေလိုက်တာပြီအစာနေတယ်လို့ခေါ်ပါလေဗာနေလေကဲဥပုသ်တော့လည်းလို့ရှိရင်အစာနေသွားတယ်နောက်တစ်မျိုးဗာနေရအောင်မလဲဆိုလို့ရှိရင်စကားနေရဗာနေရပါအဲ့တော့ယောဂီတွေဘာချော့စကားချော့ပေါ့ကတိယလာလေဆိုတာဒီစကားပြောဖို့လာတာလားတရားကျင့်ဖို့လာတာတရားကျင့်ဖို့လာတာနော်ကိုယ်နဲ့အခုမှသိကြတယ်အခုမှတွေ့ကြတယ်အဲမိန်ဟောင်းစီဟောင်းတွေလည်းပါခြင်းပါမယ်ပေါ့တရားကျင့်နေတဲ့ခုနှစ်ရက်တာကာလအတွင်းမှာတော့ဝိညာဉ်ပရိသတ်ကတိတိဖြစ်စီမတိတိဖြစ်စီဘလို့သဘောထားမှာလို့ဆိုလို့ရှိရင်တစိမ့်လို့ပဲသဘောထားဒါကိုယ်နဲ့ခင်မင်းနဲ့ရင်းမိတယ်ပေါ့တချို့ကလည်းပဲအဲ့ဒါတရားစခန်းရောက်လာပြီဆိုလို့ရှိရင်မတိသေးတဲ့လူတွေတိုင်းမိတ်ဖွဲ့မိတ်ဆက်ဒီအချိန်နဲ့အားရင်အားသလိုစကားပြောအလုပ်ကိစ္စပြောသားရဲသမီးရဲပြောအိုးကြောင့်အိမ်ကြောင့်ပြောဟိုကြောင့်ဒီကြောင့်နေအဲ့ဒါဆက်စုပြောနေတယ်ဆိုလို့ရှိရင်စကားနေတာလားစကားများတာလားဒီယောဂီတွေစကားနေရမှာလားစကားများစကားနေရမှာအဲ့ဒါတခုတော့ဘုန်းကြီးတောင်းပန်နေပါလေတတ်နိုင်တယ်များစကားမပြောပါနဲ့ မှန်တယ်ဆိုလို့ရှိရင်ယောဂီတွေစကားမပြောအောင်လိုက်ပြီးတော့ထိမ့်သိမ့်ပြီးဖို့ကြက်မှပြီးဖို့ကောင်းနေပေါ့အဲ့လောက်ထိလည်းပဲဘုန်းကြီးတို့မှလုပ်နိုင်တဲ့နေထိုင်ရှိသေးပါကိုယ်သိစိတ်နဲ့ကိုလုံးလာလာပြီးတရားထုတ်ဖို့လာတာတရားကျင့်ဖို့လာတာကျန်တဲ့ကိုယ်ចောင်းတိចောင်းနေပြောဖို့မဟုတ်ဘူးတရားចောင်းနေပြောเสียမလို့ဘူးပေါ့နေတိုင်းနေတိုင်းအဲ့ဒါတရားဖြစ်ဖြစ်ဆိုပြီးတော့ဘုန်းကြီးတတ်မှတ်ထားတဲ့အချိန်ကပြီအဲ့ဒီအချိန်မှာတရားကိစ္စနဲ့ပတ်သက်ပြီးတော့မရှင်းတာရှိလည်းပဲမေးနိုင်တယ်ပြောကြတာရှိလည်းပဲပြောလို့ရတယ်ဒီတရားလုံးနဲ့ပတ်သက်ပြီးတော့ယောဂီချင်းချင်းလေးမမေးပါနဲ့မပြောပါနဲ့တတ်နိုင်လည်းများဖြစ်နိုင်လို့ရှိရင်လုံးဝစကားမပြောပဲနေပို့ပြီးတော့ကောင်းပါတယ်ဘာအတွက်တုံးဆိုရင်တရားရဖို့အတွက်တရားရဖို့အတွက်လိုအပ်ချက်၃ချက်ပါအဲ့နေပါအစာနေပါစကားနေပါဘယ်ခုနေမယ်သုံးခုနေရမယ်နောက်တော့ဘယ်ချိန်ကနေဘယ်ချိန်ထိပြီးတရားအားထုတ်တဲ့ချိန်လဲเนาะဆိုကြည့်노ချိန်မှတိ노ချိန်မှတိအချိန်ထိမပြတ်ဆက်အောင်ရှင်ရမည်노ချိန်မှတိအချိန်ထိမပြတ်ဆက်အောင်ရှင်ရမည်노ချိန်မှတိအချိန်ထိမပြတ်ဆက်အောင်ရှင်ရမည်အိယံကာထာနိုးလာတဲ့ချိန်ကနေအိယံဝင်အိတ်ပြောတဲ့ချိန်ကကာလတိုင်အောင်အဲ့ဒါမနဲ့၄နိုင်ရနေပြီတော့ည၉နိုင်ချိန်ဒီအတိုင်းသာဒီချိန်ကာလသည်မပြတ်ဆက်အောင်ကျူနေရမယ့်အချိန်မှားရမယ့်အချိန်အာထုံနေရမယ့်အချိန်ဒီထဲမှာခေါင်းကြီးတို့အချိန်ကတ်သက်ချက်တွေတော့ရှိတယ်ပေါ့ထန်တရားစဉ္ညာတရားเนาะအာဟာရစားသုံးတဲ့အချိန်ရေမိုးချိုးတဲ့အချိန်စသည်ဖြင့်ဒီတိဒ္ဒချိန်ပိုင်းလေးတွေရှိပါတယ်အဲ့ဒီအချိန်တွေကလည်းပဲဘာလို့ရမယ့်အချိန်လဲဆိုလို့ရှိရင်တရားကျင့်ရမယ့်အချိန်တရားအထောက်အမယ့်အချိန်ပဲထိုင်တဲ့အချိန်ခါအစကစူးစမ်းပြီးတော့ကျင့်အာတဏ္ဍီဆိုလို့ရှိရင်တဏ္ဍီလုံးပြင်းပြင်းထန်ထန်အာကျုံမှန်တဲ့နဲ့အထုပ်ပါတယ်ကျင့်ပါတဏ္ဍီပြည့်လို့နိုင်ရွယ်စဉ်ညံ့သွားရတဲ့အချိန်ခါကြလို့ရှိရင်တော့အဲ့ဒါမကျင့်တော့ဒါအနားယူတဲ့အချိန်ပဲဆိုပြီးတော့အမတို့ပဲနေဖို့မဟုတ်ဘူး။နိုင်ယူခဲ့ခေါင်းကြီးတို့ထားပြီးတယ်ဆိုတာဒီစဉ္ညာသွားဖို့မလုပ်ဖို့လေ။စဉ္ညာသွားဖို့ထိုင်နေဖို့လည်းမဟုတ်ဘူး။အိပ်နေဖို့လည်းမဟုတ်ဘူး။စကားပြောနေဖို့လည်းမဟုတ်ဘူး။မလုပ်ရမယ့်အချိန်လေစဉ္ညာသွားရမယ့်အချိန်။ကတဏ္ဍီလုံးလုံးထိုင်နေတဲ့ဒီခန္ဓာကိုယ်ကိုယ်နေထားကညောင်ညာကြိုက်ခင်းမယ်မမျှမတဖြစ်မယ်ဆိုလို့ရှိရင်စဉ္ညာသွားလိုက်ခြင်းအဖြစ်မျှတသွားစင်ပြေသွားညောင်ညာတွေလည်းပဲကြီးပြီးတော့နောက်တစ်ချိန်တဏှာကြီးပြန်ထိုင်ဖို့အတွက်ဒီခန္ဓာကိုနေထားပြီးစင်သင်ဖြစ်တယ်ဖြီလျော်တယ်ပေါ့ဒါကြောင့်တဏှာကြီးထိုင်ကြရပြီလို့ရှိရင်နိုင်ဝဲစဉ္ညာတရားဆိုပြီးတော့ထားပါလေအဲ့ဒီအချိန်ကြီးတခြားအလုပ်တွေလုပ်ရမယ့်အချိန်လည်းမဟုတ်စကားပြောရမယ့်အချိန်လည်းမဟုတ်ဘူးအိတ်နေနားနေရမယ့်အချိန်လည်းမဟုတ်ဘူးစဉ္ညာသွားမယ်ချိန်ပဲလို့ဘုန်းကြီးတို့ပြိဿအဲ့လိုခံယူပါဒီသမိုင်းပေါ်မှာဖြစ်စီတော့ဖြာပြင့်လျော်တဲ့နေရာမှာဖြစ်စီပေါ့မြတ်တတဲ့နေရာမှာစဉ္ညာသွားနိုးတဲ့ချိန်ကနေပြီးတော့အိတ်တဲ့ချိန်ထိမပြမလန်ဆက်ကဆက်ကရှုမှတ်နေရမယ်ဆိုလိုတာကအသိစိတ်ရှိနေတဲ့ချိန်နဲ့အိတ်ချိန်ကိုထားပေါ့အိတ်ချိန်မှတပါနော်နိုးကြနေတဲ့ချိန်ကကာလပြည့်တဲ့တရားပြည့်နေရမယ့်ချိန်ကမှအာထုံနေရမယ့်ချိန်မှအဒီချိန်ကတော့ဖြစ်နာကြိမ်ပဲဒီချိန်ကတော့ဖြစ်မလုပ်တဲ့ချိန်ပဲဒီချိန်ကတော့ဖြစ်ဆင်းရဲသွားတဲ့ချိန်ပဲအဲ့လိုဘုန်းကြီးတို့ပြိဿစိတ်ထဲမှာနေပြီးတော့အနာယူတဲ့ချိန်တို့เนาะအလကားနေတဲ့ချိန်တို့စကားပြောမယ့်ချိန်တို့တလုံးမရှိဘူးတောင်းလျှောက်တစ်ချိန်လုံးပြီးမလုပ်ရမှလည်းဆိုလို့ရှိရင်တရားကျင့်ရမယ်ခုခုနှစ်ရက်တရားစခန်းရောက်တယ်ဆိုတာဘာနဲ့တူလဲဆိုတော့ခုနှစ်ရက်တောထွက်လာတဲ့သဘောပဲယောဂီတွေခုနှစ်ရက်ပါလောက်လာတောထွက်လာတယ်ဘ ဘုရားတို့ပါရမီ7ပါးမှာနိက္ခမပါရမီဆိုတာရှိတယ်။နိက္ခမပါရမီဆိုတာပိုင်ဆိုင်မှုကာမဂုဏ်စိတ်စိတ်ချမ်းသာအကုန်စွန့်ခွာပြီးတော့တရားဘက်ကိုမျက်နှာမူလိုက်တာတရားဘက်ကိုနှဲ့လိုက်တာကိုနိက္ခမပါရမီဒါကိုတောထွက်တယ်တောထွက်တယ်လို့သုံးတယ်ပေါ့ကိုယောဂီတွေလည်းပဲနိက္ခမပါရမီဖြစ်တယ်လို့သဘောထားနော်ဒီတော့ဒီတောင်တရားဒေသနောက်လာပြီးတော့ခொနည်းတာကာလတိအချိန်ကြီးတရားလုံးရမယ်အချိန်ပဲကဲကိုယ်အိမ်ကိုယ်ရမှာအထုတ်လို့ရှိရင်မရဘူးလားဆိုလို့ရှိရင်ညတာပဲကိုယ်အိမ်မှာနေနေလည်းပဲမှတ်လို့ရတယ်ရှိလို့ရတယ်အထုတ်လို့ရတယ်တကူတကတိရိတ်တာကိုလာတယ်ဒီတရားဆန်းကိုလာတယ်ဆိုတာဒီအထူးသီးသန့်တရားတသက်ကိုအထုတ်ခြင်းလို့တရားလုံးကိုပဲစောင့်ချပြီးတော့လုပ်ခြင်းလို့အဲ့ဒီရွယ်ချက်နဲ့လာကြတာဆိုတော့ရွယ်ချက်အပြစ်စီနဲ့ရွယ်ချက်အပြောက်စီနဲ့ပေါ့တခြားကိစ္စတခြားအလုပ်တခြားအာရုံကုန်ပြဒီခொနည်းတာကာလတည်းမှာကိုယ်ကောင်းနေဘာထက်သာမှလဲတရားပဲဖြစ်တရားလုပ်ပဲစဉ်းစားတရားလုပ်ပဲတွေးတရားလုပ်ပဲလုံးဆိုပြီးတော့ဒီလိုနေမယ်ဆိုလို့ရှိရင်ဘုန်းကြီးတို့အခုအားထုတ်တဲ့တရားပြီးခொနည်းအတွင်းမှာတိတိတသာသင်္နေရှားရှားဖြစ်လာမယ်တရားပါนิสสเนပိုင်းကလည်းပဲမှန်ကန်ပဲကြိုးစားအထုံမှုကလည်းရှိမယ်မပြတ်မလတ်တလူစားလည်းပဲရှုမှတ်နိုင်မယ်ဆိုလို့ရှိရင်ကျင်းနေဧကံထူးထူးခြားခြားဖြစ်နိုင်တဲ့တရားတမန်ပေါ်ပေါ်တန်တန်နဲ့နေသာတော်လေးနေလိုက်မယ်ပြောလိုက်ဆိုလိုက်ပြင်လိုက်မောလိုက်အိတ်လိုက်နားလိုက်နဲ့နေမယ်ဆိုရင်တော့အဲ့ဒါရှင်နေတာကုံသွားနိုင်တယ်ကိုယ့်အတွက်ကထိုက်တယ်လို့မကြံပါဘူးတိတိတသာထိုက်တိုက်တန်တန်ဖြစ်ခြင်းလို့ရှိရင်အချိန်ကြီးကိုမလိုအောင်ပါအားထုတ်နေရမယ်နှလုံးသွင်းနေရတယ်တော့ကောင်းပြီပေါ့ဘယ်လိုကြည့်မလဲဒီမှာအားထုတ်တဲ့နည်းဓမ္မနုပသနာသတိပဋ္ဌာန်နည်းဆိုတော့ဘယ်လိုများနှလုံးသွင်းမလဲပထမဦးဆုံးဘုန်းကြီးကဒီနှစ်သိပြားကအသက်ရှူတဲ့နေရာမှာရှိဖို့ရှင်နေကစပြောခြင်းပါလေဒုတိယမှာအသက်ရှူလိုက်တဲ့အချိန်အသက်ကိုပြန်ထုတ်လိုက်တဲ့အချိန်တို့နှစ်မျိုးရှိတော့ဒီနှကောင်းလေးလေးဝင်တာနဲ့လေးထွက်တာရှိအဲ့ဒါကိုအများပြောနေကြတာကဝင်လေထွက်လေပေါ့ဝင်သက်ထွက်သက်ပေါ့ဒီလိုသုံးတော့အဲ့ဒီဝင်လေဝင်လာတဲ့အချိန်ခါမှာဖြစ်ပေါ်တဲ့သဘောတရားသတိထားပြီးတော့ဖြတ်တတ်အောင်ဆိုကြည့်လိုက်ပါဝင်လေတုံးမှုသတိယူယုံမှုရှိရမည်ဝင်လေတုံးမှုသတိယူယုံမှုရှိရမည်ဝင်လေတိုးမှုတတိပြုယုံမှုရှိရမည်ဝင်လေနှကောင်းလေးကိုဝင်လာသည်တက်ရှိသွင်းတဲ့ချိန်ကမှနှကောင်းလေးကိုဝင်လာတဲ့လေကိုဗန္ဒီခေါ်လေဝင်လေကဲဝင်လေဝင်လာတော့ဘာတတိထားမိလဲဘိနပရိသတ်ပါရိသမီးလေအာယုံပြုကြည့်ပေါ့တက်ရှုသွင်းကြည့်တက်ကိုရှုသွင်းလိုက်တဲ့အချိန်ခါမှာပြင်ပကလေသည်ခန္ဓာကိုယ်လေးကိုမဝင်လာဘူးလားဝင်လာတဲ့အချိန်ခါမှာဘယ်လိုဝင်လဲတိုးပြီးတော့ဝင်လာတယ်နော်လေတိုက်တဲ့အခါကြည့်ပြင်မှာလေတိုက်လို့ရှိရင်ဒီလေအချိန်ကတပင်တွေကိုတိုးသွားတယ်တိရက်တွေကိုတိုးသွားတယ်အဲ့ဒီပင်နဲ့တိရွတ်တဲ့ကိုင်းနဲ့လှုပ်တာကိုကြည့်တော့အဖြစ်နေမှာတိုးတဲ့သဘောမရှိဘူးလားကဲတကယ်လေကြောင့်လို့ရှိရင်လေအချိန်နည်းနည်းလေးပြင်းနေဆိုလို့ရှိရင်ခွန်ကြီးတို့ဒီခန္ဓာကိုယ်ကိုလာပြီးတော့တိုးတယ်အေးသွားတယ်ပေါ့တိုးသွားမှတိလိုက်တယ်ပေါ့ဒီသဘောတရားတွေမပေါ်ဘူးလားအဲ့တော့လေမှာရှိနေတဲ့တိုးတဲ့သဘောတရားနော်ဝင်နေဝင်လာတဲ့အချိန်ကမှနာသိကြနှကောင်းများမှာတိုးလာတဲ့သဘောတရားပေါ်လိမ့်မယ်တိုးတဲ့သဘောတရားသည်ဘုရင်တို့ယုံနာအဖြစ်ခွဲကြည့်လိုက်မယ်ဆိုရင်ယုတ်တရားတိုးတဲ့သဘောတရားသည်ဘာတရားကဲအဲ့တော့ဝင်နေတိုးလာလို့ရှိရင်ယောဂီတွေကဘယ်လိုရှိမယ်ယုံလို့ယူရမယ်ခုတရားရှိတယ်တရားထုတ်တယ်ဆိုတာဝိပဿနာဖြစ်ဖို့အတွက်ဘာကျွရလေဆိုလို့ရှိရင်ယုံနံကိုကျွရတကယ်ဝိပဿနာစစ်စစ်ဖြစ်အောင်တကယ်ကိုဝိပဿနာအစစ်အမှန်ဖြစ်အောင်ဆိုလို့ရှိရင်အရှုခံပြီး ရုံနဲ့ဖြစ်ရမယ်တရားရှုခံတွေပါဖြစ်မယ်ရှုခံဆိုတာကိုရှုရမယ်တရားပဲကိုတရားရှုတယ်တရားမှတ်တယ်တရားထုတ်တယ်လို့ပြောနေကြတော့ဘာကိုရှုတယ်လဲဘာကိုမှတ်တယ်လဲဘာကိုအားထုတ်နေတာလဲဆိုလို့ရှိရင်ရုံနဲ့နာမ်ကိုရှုတယ်လို့ပြောပေါ့ဘာကိုရှုလဲရုံနဲ့နာမ်ကိုရှုရနော်ဓမ္မနုပ္ပသနာသတိပဋ္ဌာန်ဤမှာအရှုခံတရားသည်ယုတ်တရားနှင့်နံတရားဘာနဲ့ပါဒီတော့ယောဂီတွေဘာရှုမယ်ယုတ်နဲ့နံဟိုနှကောင်းကြီးရှုခိုင်းတာမဟုတ်ဘူးကျွတ်နှစ်သေးပြန်နှကောင်းများမှာသတိထားနှကောင်းများလေးမှာသတိထားလို့ပြောလိုက်တော့ဟိုနှကောင်းကြီးကိုသွားရှုပြီနှကောင်းရှုရမှာလားယုတ်တရားရှုရမှာတချို့ကြတော့လည်းပဲအဲ့ဒါဝင်လာတဲ့နေကိုသွားရှုဘုန်းကြီးတို့အခုရှုခိုင်းတာဒီနေကိုရှုခိုင်းတာလားတိုးတဲ့သဘောတရားရှုခိုင်းတာတိုးလာတတ်တဲ့သဘောလေးသဘာဝလေးကိုရှုခိုင်းတာနော်သဘောတရားဆိုတာပုဂ္ဂိုလ်တ attva လည်းမဟုတ်ဘူးယောက်ျားမိန်းမလည်းမဟုတ်ဘူးအထေသဝတ္ထုစိုင်ခေလည်းမဟုတ်ဘူးပုံမှန်တရားလည်းမရှိဘူးသဘာဝတရားလေးပဲလေသည်ဘာသဘာဝရှိတော့တိုးတဲ့သဘာဝရှိတယ်အဲ့တိုးတက်တဲ့သဘာဝလေးတိုးလာတဲ့သဘောတရားလေးကိုတတိထားပြီးတော့ယူပြန်ဆိုကြည့်ဝင်လေတိုးမှုတတိယူယုံဟုယူရမည်ဝင်လေတိုးမှုတတိယူယုံဟုယူရမည်ဝင်လေတိုးမှုတတိပြုယုံဟုရှိရမည်တတိထားကြည့်ရင်လည်းတိုးတဲ့သဘောတရားတွေ့ပါလိမ့်မယ်တိုးလာတဲ့သဘောတရားသည်ယုတ်တရားတိုးလာတာသည်ဗာတရားကဲတိုးတယ်လို့ဘုန်းကြီးတို့ပြိဿတိလိုက်တဲ့အတိလေးရောမရှိဘူးလားတိလိုက်တဲ့အတိလေးကဗာတရားလေနန္တရားအတိကဘာတရားနော်ခဏကတိုးတာကဘာတရားတိတာကတတိထားလို့ရှိရင်အဲ့ဒီသဘောတရားတွေ့ကိုတွေ့ဒါကြောင့်တရားအထုတ်တဲ့နည်းပြောမှဆိုလို့ရှိရင်တရားထုတ်တဲ့နည်းကမခက်ဘူးတစ်ချက်လေးတခွန်းလေးပြောလိုက်လို့ရှိရင်ဒါဘုန်းကြီးတို့ပြိဿကတိသွားကဲအသက်ရှူလိုက်ပါရှူသွင်းလိုက်တဲ့အချိန်ကမှလေတိုးလာမယ်တိုးတဲ့သဘောတရားသည်ယုတ်တိလိုက်တာကနာအဲ့ဒီယုံတဲ့နံကိုပဲရှုနေလို့ရှိရင်တရားမရှုဘူးလားဖြစ်တယ်ဒါပြီးပြီတရားထုတ်တဲ့နည်းကသာရှင်းလွယ်လဲလွယ်ဒီကရေးကြည့်တာဒီယုံနံဖြစ်ဖို့ယုံနံကိုတည်ဖို့ဒါမှလို့ဘာအခက်ခဲရှိတုံးဆိုတော့တယောက်နဲ့တယောက်သုံးတဲ့သူကမတူဘူးကျွတ်အသက်ရှင်တဲ့ချိန်ကမှတိုးတဲ့သဘောတရားမသိဘူးခင်ဗျာတပည့်တော်တို့ရှုလိုက်တဲ့ချိန်ကမှနှာခေါင်းထဲမှာနှာသီးပြားမှာအေးသွားတဲ့သဘောတရားလေးပဲသိလိုက်တယ်အေးသွားတယ်ဆိုရင်လည်းပဲအေးတာဒီဘာတရားယုတ်တရားအေးတာပါလေအေးမှန်သိလိုက်တာကနံတရားဒါတတိလေးနဲ့ကြည့်မတူဘူးတရားနဲ့တရားတယောက်ကတွန်းတာကိုသိခြင်းသိမယ်တဦးကတိုးတာသိခြင်းသိမယ်တော့နောက်တယောက်ကဘုန်းကြီးတို့ပြိဋ္ဌာန်ရဲ့အေးတာကိုပြဋိဌာန်းမိရင်လေထားမိလိမ့်မယ်ဘာသဘောတရားပဲဖြစ်ဖြစ်နှာသီးပြားနှာခေါင်းပြားကိုလေဝင်လာတဲ့ခိုက်တန်လေးမှာဖြစ်ပေါ်လာတဲ့ရှင်နေအဲ့ဒီအချိန်အဲ့ဒီခိုက်တန်လေးမှာပေါ်ပေါက်လာတဲ့အနေထားကိုအမိယကြည့်ဒီခန္ဓာကိုယ်ဆက်ဆက်ပြီးတော့ဖြစ်နေတဲ့သဘောတည်းယုတ်စိတ်နဲ့ဆက်ဆက်ပြီးတော့ဖြစ်နေတဲ့သဘောတရားသည်နာမ်ဒါယုတ်နာမ်ကိုတော့ဖြစ်ခွဲမှတ်ထားပေါ့ဒီမှာခွန်ကြီးတို့ကဝိပဿနာဉာဏ်ကြီးတဲ့ချိန်ခါမှာအရင်ဆုံးသမထတွေနဲ့စိတ်တည်ငြိမ်အောင်မလုပ်ခိုင်းပါဘူး။တခါလေးတန်းပြီးတော့ဘယ်ဟာကယုတ်ဖြစ်တယ်ဘယ်ဟာကနံဖြစ်တယ်။နော်။တန်းပြီးရမယ်။တန်းပြီးတော့ရှုတတ်ရမယ်ပေါ့။ကောင်းပြီအဲ့ဒီဝင်နေဝင်လာပြီးတဲ့ချိန်ခါမှာထွက်လေတွန်းကန်ပြီးတော့ထွက်။ခန္ဓာကိုယ်ထဲမှာရှိနေတဲ့လေတွေတဲ့ပြင်ပကိုပြန်တွန်းကန်ထွက်တယ်။ထွက်သွားတဲ့အချိန်ကမှတွန်းကန်တဲ့သဘောတရားသည်ယုတ်တရားတွန်းကန်သွားတယ်လို့သိလိုက်တာကနံတရား ဆိုထွက်လေတွန်းမှုတတိပြုယုံမှုကျူရမည်ထွက်လေတွန်းမှုတတိပြုယုံမှုကျူရမည်ထွက်လေတွန်းမှုတတိပြုယုံမှုကျူရမည်ကနကောကနေနေတဲ့ပြင်ပကိုတုံးကန်ထွက်တယ်အသက်ကအောင့်ထားလို့မရဘူးချုပ်ထားလို့မရလူတယောက်မှာခန္ဓာကိုယ်အတွက်လိုအပ်တဲ့အောက်ဆီဂျင်နဲ့ရဖို့အသက်ရှူသွင်းတယ်အဲကိုယ်ရင်းကမလိုအပ်တဲ့ကာဗွန်ဒိုင်အောက်ဆိုက်တွေပြန်ထွက်ဖို့အတွက်လေကိုပြန်ရှူထုတ်တယ်တစ်သလုံးတက်ရှူတဲ့လုံနေကြတယ်ပေါ့တက်ရှူတဲ့လုံဆိုတာဝင်လေကိုရှူသွင်းတာနဲ့ကိုယ်ရေကလေးတွေကိုပြန်ရှူထုတ်ပြတာဒီလိုပါပဲအဲ့ဒီနေရာမှာခွန်ကြီးတို့ကသတိထားနိုင်တယ်ဆိုလို့ရှိရင်တရားဖြစ်သွားတယ်သတိမထားရင်တရားမဖြစ်ဘူးတက်ရှူတာကဆိုရှင်လူကြီးလည်းရှူတာပဲကလေးလည်းရှူတာယောက်ျားလေးလည်းရှူတာပဲမိန်းမလေးလည်းရှူတာပဲအိမ်မနေရင်လည်းရှူတာပဲကြောင်းနေတော့လည်းရှူတာပဲအသက်မရှူတဲ့အချိန်ရလို့မရှိဘူးရှိရလားတစ်ချိန်လုံးတက်ရှူနေကြနော်ဘာလုံးလို့ဘာကန်ကန်ဘာတွေပဲပြောနေပြောနေဘလောက်ပဲအရေးကြီးနေကြီးနေဘလို့ပဲကိစ္စတွေရှုပ်ထွေးနေရှုပ်ထွေးနေဘုန်းကြီးတို့ပြိတ္တရဲ့အသက်ရှူတဲ့အလုတ်တော့ဖြစ်မလုံးလို့ရလားအသက်မရှူတဲ့နေ့ဆိုတာရှိလားအသက်မရှူတဲ့ချိန်လို့ဖြစ်လားရှူနောက်ဆုံးပြောရင်အိတ်ခံနေတယ်အိတ်နေရင်လည်းရှူနေတာဒီတော့အသက်ရှူတဲ့နေရာမှာကိုကရှူမှတ်တက်တယ်ဆိုလို့ရှိရင်နေရာမယွေးချိန်မယွေးရှုလို့ရပြီပေါ့တက်ရှုတယ်ဆိုတာတကူတကလုံနေရတာမဟုတ်ဘူးပုံမှန်လုံနေတဲ့အလုံးအဲ့ဒီပုံမှန်လုံနေတဲ့အလုံးမှာဘုန်းကြီးတို့ပြိတ္တကကြက်ကြက်နတ်နတ်ရှုတတ်သွားလို့ရှိရင်ဘယ်နေရာမှာဖြစ်ဖြစ်ရှုလို့မရဘူးလားကဲဘယ်သွားသွားမရဘူးလားထိုင်နေရင်လည်းရတာပဲညနေရင်လည်းရတာပဲဖြီးသွားနေရင်လည်းရှုလို့ရတာကာစီရင်ယထာစီရင်လည်းမှတ်လို့ရတာเนาะနောက်ဆုံးစကားပြောရင်းနဲ့တစ်ချက်တစ်ချက်ပြန်သတိထားလိုက်ရင်လည်းမရဘူးလားညတစ်ချိန်လုံးအသိရှင်နေတော့ဒီအသိရှင်တဲ့ပုံမှာချင်းချင်းညံ့ညံ့ရှုမှတ်တိုင်းရင်လွယ်လေလွယ်ပင်လည်းမပင်မှန်းတခြားအရှိကံဆိုတာကကိုယ်ပေါ်မှာဖြစ်နေတဲ့နေထားတွေညွန်ညွန်ပြောင်းနေသေးတယ်ကိုရှုနေကြပုံစံကိုရှုနေတဲ့အာယုံဖြစ်ချင်းမှဖြစ်တက်ရှူတဲ့နေရာမှာရှူခြင်းအဖြစ်ပင်တိုင်းကမ္မထံတစ်ခုရတယ်လို့အဲလိုနှလုံးသွင်းပေါ့အဲ့တော့ဝင်လေတိုးတဲ့အချိန်ခါမှာပေါ်လာတာပြီးရုပ်တရားသိလိုက်တာပြီးနံတရားထွက်နေပြန်ထွက်တဲ့အချိန်ခါမှာနှစ်သီးများမှာနှခုံးများမှာတွန်းကန်သွားတဲ့သဘောတရားပြီးဘာတရားလဲရုပ်တရားတွန်းနေလို့သိလိုက်တာကနံတရားအဲ့ဒီအချိန်ခါမှာပဲတချို့ကတွန်းနေလို့မသိဘူးတပြည့်တော်တို့ပြန်ရှူထုတ်လိုက်တဲ့အချိန်ခါမှာပူသွားတာလေးတော့သိလိုက်တယ်ဆိုရင်ပူလာပြီးရုပ်တရားပူမှန်းသိတာကနံတရားကဲတချို့ကတစ်မျိုးဘိန္နပရိသတ်ရဲ့အမျိုးမျိုးပေါ့လူမျိုးမျိုးဆိုတော့နာသီးကြနှာခေါင်းများမှာလှုပ်သွားတယ်လှုပ်သွားတာပါတရားရုပ်တရားလှုပ်တယ်လို့သိလိုက်တာနံတရားမပေါ်ဘူးလားနောက်ဆုံးတစ်ခုခုတော့ဖြစ်သွားသလိုပဲတရွေ့ရွေ့လေးရွေ့သွားသလိုပဲပေါ့အဲဒီသဘောလေးသိလိုက်ရွေ့သွားတာပြီးရုပ်တရားရွေ့မှန်းသိတာပြီးနာတရားမရဘူးလားထိုင်တဲ့အချိန်ကမှလည်းပဲနှာသီးကနှာခေါင်းများရှုလို့ရကဲနောက်ဆုံးအဲ့ရန်ပေါ်မှာလေးပြီးတော့နေတဲ့အချိန်ခါတခြားမရှိဘူးနှာသီးကနှာခေါင်းများမှာအသက်ရှူတဲ့ပုံစံပြအယုံပြုပြန်ရှုလို့မရဘူးလားရတာပဲတော့တနည်းမှာရနေတဲ့အချိန်ခါတနည်းတစ်ခုခုကိုမှီပြီးတော့ရနေတဲ့အချိန်ခါမှာလေဘုန်းကြီးတို့ပြိဿကျုလို့မရဘူးလားရတယ်အချိန်ကြီးရှုနိုင်တဲ့ကမ္မထမ်းကြီးပေါ့နောက်တစ်ခါဒီတရားလုပ်ကိုအားထုတ်တဲ့နေရာမှာဘုရားရှင်ကိုယ်တော်မြတ်ကြီးကဣရိယာပုတ်၄ပါးစလုံးမှာရှုဖို့ပြောတယ်လူတရားပြောင်းမှာတနည်းနေထိုင်ရတဲ့ပုံစံနေထားကလျောင်းနာရည်ရတာရေထိုင်တာရေသွားတာရေလေးမျိုးရှိတော့ဒီလေးမျိုးစလုံးမှရှိတယ်မြည်ဒီလေးညဘုန်းကြီးပြောပြမယ်လက်ဆွေကြည့်ပါ လျောင်းထိုင်ရသွာမယက်နာလေးပါဆက်အောင်ကျွရမည်လျောင်းထိုင်ရသွာမယက်နာလေးပါဆက်အောင်ကျွရမည်လျောင်းထိုင်ရသွာမယက်နာလေးပါဆက်အောင်ကျွရမည်ဣရိယာပုပ္ပနပါလေ၄ပါးလျောင်းလာရေထိုင်လာရေရပ်တာရေသွားလာရေဒီမှာထိုင်တဲ့နေသားကအစသွားဆိုပေါ့တရားလုံးအားထုတ်တဲ့နေရာမှာသင့်တော်ဆုံးပုံစံသင့်တော်ဆုံးနေသားကထိုင်ပြီးတော့အားထုတ်တာပြီးကောင်းဆုံးပဲထိုင်ပြီးတော့အားထုတ်မယ်ဆိုလို့ရှိရင်ကြံတဲ့နေသားတွေထက်ကိုတက်တောင်တက်တာလေးပဲရှိတယ်ချိန်ကာလလေးပဲတာရှိအားထုတ်လို့ရတယ်ပင်ပန်းမှုလည်းနည်းတယ်ပေါ့ဘုန်းကြီးတို့တနေ့မှထိုင်ရင်ခုနှစ်ချိန်နော်ခုနှစ်နိုင်သတ်မှတ်ထားအဲ့ထိုင်တဲ့အနေထားတိုင်းကခုနှစ်နိုင်လုံးယောဂီတွေအချိန်တိုင်းကြောခင်းပြီးတော့လှင်းနေရမှာဆိုလို့ရှိရင်နေနိုင်မှာလားနေနိုင်မှုကြောတွေပူလာတယ်ညောင်းလာတယ်နော်အဲ့ထိုင်ရင်ခုနှစ်ချိန်အစားဈဉ္ညံသွားတဲ့အချိန်လမ်းလျှောက်တဲ့အချိန်ပေါ့ဈဉ္ညံလျှောက်တဲ့ရှုမှတ်တဲ့နီးနဲ့ခုနှစ်ချိန်ထားကြစို့ဆိုလို့ရှိရင်လည်းလျှောက်နိုင်ပါ့မလားလျှောက်နိုင်ဘူးအဲ့ဒါလည်းခက်ခဲပြီးတော့အကောင်းဆုံးတရားလုံးအားထုတ်တဲ့နေရာမှာပုံစံအကျဆုံးကထိုင်ပြီးတော့အားထုတ်တာပြီးလူတိုင်းနဲ့လည်းသင့်တော်တယ်လူတိုင်းနဲ့လည်းအဆင်ပြေတယ်ပေါ့သင်္ကန္နလေးပဲတာရှိအထုတ်တို့ရတဲ့ပင်မမှုလေနေတယ်တက်တော့တက်တာလေရှိပြောထိုင်အထုတ်တဲ့အချိန်ကမှခန္ဓာကိုယ်အနေထားဘယ်လိုနေရမလဲတင်မလင်ခွေခြင်းနဲ့ခွေကြုတ်ကြုတ်ထိုင်ခြင်းလေထိုင်ပေါ့စိတ်တမ်းညချမ်းသာသလိုအကျိုးကျမ်းမာရေးရစင်ကြည်သလိုပေါ့လွတ်လွတ်လပ်လပ်ထိုင်လို့ရထိုင်တဲ့နေရာမှာတော့ဖြည့်ခါကိုဖြောင်းဖြောင်းလေးထားပါဒီထပ်ပိုင်းဖြစ်တဲ့ခန္ဓာကိုယ်ဥကောင်းကိုလည်းပဲတက်တက်မမတ်တည်ထားရှိတဲ့တဲ့ကြည်ကောင်းကပင်လည်းမတင်းကြီးနဲ့ညာလည်းမဆောင်သေးနဲ့ခါကိုလည်းပဲနောက်ကိုမလန်သေးနဲ့ရှိကိုလည်းမကန်းသေးနဲ့ဖြောင်းဖြောင်းလေးဥမာဖြစ်လင်းငင်တဲ့နေရာမှာထွန်းထားတဲ့ဖျောင်းနိုင်လေးလို့ဖြောင်းဖြောင်းလေးဖြစ်နေအောင်ထားထားပြီးပြီဆိုလို့ရှိရင်လက်နှစ်ဖက်ပေါ့ဘယ်လက်ကိုအောက်ကထာညာဘက်လက်ကိုပေါ်ကတင်ပေါ်ပေါ်မှာဒီလက်နှစ်ဖက်ကိုတင်လက်မထိတ်လေးငကုအတန်လေးထိထားလိုက်ဒါလို့ဆိုလို့ရှိရင်တင့်တော်တဲ့အနေထားဖြစ်တယ်မျက်စိကိုမှိတ်နှာခမ်းကိုစေတာဒါဆိုထိုင်တဲ့ပုံစံဘုန်းကြီးတို့ပြိဋ္ဌာပုံစံကြနော်ဒါမှမဟုတ်ဘူးတချို့ကလည်းပဲတပြည့်တော်တို့ပေါ်ပေါ်လက်တင်ပြီးတော့မထားတတ်ဘူးဒီပေါ်မှာပဲဒီလိုတန်းအောင်ချပြီးတော့ထားခြင်းလေလက်ဝါးဖြတ်ပြီးတော့ပဲထားခြင်းလေဆိုလည်းပဲထားလို့ရအဲ့ဒီကိုတင့်တော်တဲ့အနေထားပုံစံတရားနေပြီးပြီဆိုလို့ရှိရင်ဘယ်ဟာစအားထုတ်မလဲခုနကအသိရှူတဲ့နေရာကိုပြန်အာရုံပြုပေါ့အရင်ဆုံးရှင်ဘုံရှင်လေးပြောခဲ့တယ်ဝင်နေထွက်လေဒီဝင်လေဝင်လာတဲ့အချိန်ခါမှာဖြစ်ပေါ်တဲ့သဘောတရားထွက်လေထွက်တဲ့အချိန်ခါမှာပေါ်ပေါက်လာတဲ့သဘောတရားသောအာယုံမလို့စင်နေထိုင်ပြီးဝတ်တဲ့ပစ္စိုးတွေပြင်လိုက်တင်းနေကြနေတာမရှိဘူးပင်ပန်းနေတာမရှိဘူးအနေရခက်တာမရှိဘူးဆိုလို့ရှိရင်ပါနှလုံးသွင်းမယ်အပက်ချူတာကိုကြည့်အကြည့်မယ်တက်ချူတဲ့နေရာကိုကြည့်တက်ချူတဲ့အချိန်ခါမှာပေါ်လာတဲ့ကျုံနဲ့နာအဓိကအဖြစ်ဓမ္မနုပတ္တနာနည်းမှာအရှုခံထားရမှာဒီဘာနဲ့ပါလေယုံနေနာဒါတော့မပြောင်းစင်နေပေါ့ကဲဘယ်ဟာယုတ်လဲဘယ်ဟာနံလဲဒီယုံနေနာကခွဲကြထားမှယောဂီတွေစိတ်ထဲမှာရှင်းဒါကြလို့ကြလို့ရှိရင်ကိုတွေးနာတာကတစ်မျိုးကိုထင်နာတာကတစ်မျိုးပေါ့တကယ်သဘာဝကတခြားဆိုလို့ရှိရင်လွဲ့လွဲ့ကျော်ကျော်တွေဖြစ်နေတတ်ဒါကြောင့်ယုတ်ဆိုတာကိုမှတ်ပါခန္ဓာကိုယ်နဲ့ဆက်ဆက်နေတဲ့သဘောတရားပြီးယုတ်တရားကိုယ်နဲ့ဆက်ဆက်ရင်ဗတ္တရာဆိုကိုယ်နဲ့ဆက်ရာက ိုယ်ရေမှာပေါ်ရာရုပ်လို့ရှိရမည်ကိုယ်နဲ့စัจရာကိုယ်ရေမှာပေါ်ရာရုပ်လို့ရှိရမည်ကိုယ်နဲ့စัจရာကိုယ်ရေမှာပေါ်ရာရုပ်လို့ရှိရမည်ကိုယ်ရေမှာပေါ်နေတာဗတ္တရာကိုယ်နဲ့ဆက်ဆက်နေတာသည်ရုပ်တရားကိုယ်ထဲမှာဖြစ်နေတာသည်ရုပ်တရားကိုယ်ဆိုတာဘုန်းကြီးတို့ပြိဿရေအဲ့ဒီခေါင်းကနေပြီးတော့ခြေထောက်အထိကိုယ်မှာရှိနေတဲ့ဒီခန္ဓာကိုယ်ကြီးလို့သဘောထားပေါ့ဒီခန္ဓာကိုယ်ပေါ်မှာဖြစ်ပေါ်နေတဲ့သဘောတရားသည်ကိုယ်တင်းတယ်တောက်တယ်ညောင်းတယ်ကြိုက်တယ်ပူတယ်အေးတယ်မရှိဘူးလားအဲ့ဒါဗာတရားတွေလေရုပ်တရားတွေအဲ့ဒီတော့ကတင်းနေအပြင်းမမှထိုင်လာကြတော့ပူတယ်နည်းနည်းလေးကုန်းပြီးတော့နေတော့စကြောတွေကထိုးတယ်ပေါ့အဲ့ပူတာလေရုပ်ပဲတင်းနေတာလေရုပ်ပဲခန္ဓာကထိုးနေကြိုက်နေတာလေရုပ်ပဲထုံနေပြင်းနေတာလေရုပ်ပဲကိုယ်ပေါ်မှာဖြစ်နေတဲ့သဘောတရားမှန်တယ်များဗာတရားလေရုပ်တရားအဲ့တော့ဒီကိုယ်ကောင်ကြီးကိုကျူခိုင်းတာလားသဘောတရားကိုကျူခိုင်းတာသဘောတရားကိုကျူခိုင်းကိုယ်ကောင်ကြီးသည်ရုပ်မဟုတ်ကိုယ်ကောင်ကြီးသည်ရုပ်တရားမဟုတ်ဘယ်ဟာကရုပ်တရားလဲဆိုလို့ရှိရင်သဘောတရားလေးကရုပ်တရားเนาะကိုယ်မှာဖြစ်နေတဲ့သဘာဝကိုပဲဘုန်းကြီးတို့ကရုပ်လို့သတ်မှတ်တယ်ပေါ့ရုပ်လို့ကျူရတယ်ပေါ့ဘာနဲ့တူတော့ဆိုတော့ဒီကိုယ်ကောင်ကြီးပေါ်မှာတရွတ်ရွတ်တမွမ်းမွမ်းနဲ့အမျိုးမျိုးဖုံဖုံပြောင်းနေကဲခုပူလိုက်ခုအေးလိုက်ခုညောင်းလိုက်ခုကိုက်လိုက်မဖြစ်ဘူးလားဗတ္တရားရုပ်တရားတချို့ကဒီကိုယ်ကြီးကရုပ်ပဲဆိုပြီးတော့ကိုယ်ခန္ဓာကိုယ်ကြီးပြန်ကြည့်ပြီးတော့ဟာဒီလက်ကလည်းရုပ်ဒီခြေောက်ကလည်းရုပ်ခေါင်းကလည်းရုပ်တို့ရှုနေကြအဲ့လိုမဟုတ်လက်ဆိုလို့ရှိရင်လည်းပဲလက်ပေါ်မှာဘာသဘောတွေဖြစ်လဲပေါ့ခြေထောက်ဆိုလို့ရှိရင်လည်းပဲခြေထောက်မှာဘလို့သဘောတဘာဝတွေရှိသလဲပေါ့အဲ့ဒါကိုကြည့်ရကိုယ်နဲ့ဆက်ဆက်ကိုယ်မှာဖြစ်ကိုယ်မှာပေါ်နေတာမှန်တယ်များကိုဗာတရားလို့ပြောမယ်ယုတ်တရားကဲနောက်တစ်မျိုးအရှုခံကဘုန်းကြီးတို့နာမ်တရားဆိုတာရှိသေးနာမ်ဆိုတာကစိတ်နဲ့သက်ဆိုင်တယ်စိတ်နဲ့ပတ်သက်တယ်ပေါ့ဆိုစိတ်နဲ့စัญญาစိတ်ထဲမှာပေါ်ရနံလို့ရှိရမည်စိတ်နဲ့စัจရာစိတ်ထဲမှာပေါ်ရနံလို့ရှိရမည်စိတ်နဲ့စัจရာစိတ်ထဲမှာပေါ်ရနံလို့ရှိရမည်စိတ်ထဲမှာပေါ်နေတာဗတ္တရားနန္တရားစိတ်နဲ့ဆက်ဆက်နေတာဗတ္တရားစိတ်နဲ့ပတ်သက်နေတာနန္တရားကဲအဲ့တော့စိတ်ရဲ့အလုံးစိတ်ရဲ့အခြေအနေပြန်ကြည့်စိတ်ကပါလေတိတတ်တယ်ကဲကိုယ်မှာဖြစ်နေတယ်ပေါ့အခုခြေထောက်တွေထုံနေတယ်ထုံနေတာကိုတိတဲ့အတိတိဗတ္တရားလေနန္တရားထုံနေဆိုတာကရုပ်တရားကဲအဲ့ဒီမှာခြေထောက်ဆိုတာပါသေးလားခြေထောက်ကြီးကိုရှင်းရမှာလားတဘာဝကိုရှင်းရမှာတဘာဝရှင်းရကဲစကြောတွေထိုးလိုက်တာထိုင်ရင်းနဲ့ခါးတွေကလည်းပဲတင်းလိုက်တောင်းလိုက်တာပေါ့နောက်ခုနကစကြောထိုးတယ်ဆိုလို့ရှိရင်ထိုးနေတာကရုပ်ထိုးမှန်သိနေတာကနာခါးကြောတွေတင်းနေတယ်ခါးတွေအောင့်နေတယ်ဆိုလို့ရှိရင်အောက်တာကယုတ်တိတာကနာအဲ့မှာခါဆိုတဲ့ပုံမှန်သဏ္ဍာန်ကြီးပါလားပါဘူးခါနေရာဖြစ်တဲ့ဘုန်းကြီးတို့အယိုးတို့အကျော်တို့အသားတို့ပါလားအဲ့ဒီမှာဖြစ်ပေါ်နေတဲ့သဘာဝဒီသဘာဝလေးကိုပဲကြည့်မျက်လုံးနဲ့မြင်နေရတာကြီးကိုဘုန်းကြီးတို့ကြည့်ဖို့မဟုတ်ဘူးယုံနံကိုကြည့်တယ်ဆိုတာကဒီပင်ကိုမျက်စိပင်ကိုမျက်လုံးနဲ့မြင်ရတာမဟုတ်ဘူးယုံနံကနော် ပဂရိမျက်စိအမေမွေးတဲ့ကပါလာတဲ့မျက်စိနဲ့မြင်ရတာကအပေါ်ယံကိုမြင်တယ်အပေါ်မှာရှိနေတာပဲမြင်တယ်အခုရှိရမယ်ဆိုတာကတရားရှိတယ်ဆိုတာကအတွင်းမှာဖြစ်တဲ့သဘာဝကြည့်တာအဲ့တော့ပဂရိမျက်လုံးအသုံးချစရာမလိုဘူးတရားကျင့်လို့ရှိရင်ဘုန်းကြီးတို့မျက်စိမှိတ်ထားမျက်စိဖွင့်ရှုမရဘူးလားဆိုလို့ရှိရင်ရတာပဲဒါမဲ့လို့မျက်စိဖွင့်တိုင်းမျက်စိကဖွားမြင်ပြန်မြင်တဲ့အကုန်လုံးရောထွေးကုန်မှိတ်ထားလိုက်တော့ကောင်းဆုံးပေါ့ဒီမျက်လုံးသုံးစရာမလိုဘူးဘာမျက်လုံးသုံးမှလဲညာမျက်စိညာမျက်လုံးသုံးမယ်ကိုယ်မှာဖြစ်နေတဲ့သဘာဝမှန်တယ်များသည်ရုပ်တရားစိတ်မှာဖြစ်နေတာကနံတရားစိတ်ကတိတဲ့အလုံးလုံးဒါတစ်ချက်နောက်တစ်ခါစိတ်ဒီဘာလို့လုံးလုံးဆိုလို့ရှိရင်တွေးတဲ့အလုံးလည်းမလုံးဘူးလားလုတ်တယ်ဟိုကတွေးလိုက်ဒီဟာတွေးလိုက်ဟိုကစဉ်းစားလိုက်ဒီဟာစဉ်းစားလိုက်အဲ့ဒီတွေးနေကြံနေစဉ်းစားနေတယ်ဆိုတာဒီဘာတရားလဲနန္တရားဘာတရားခေါ်လဲနန္တရားသတိထားမယ်ဘုန်းကြီးတို့ဒီခုလုံနေတဲ့အလုံးမှာအဓိကသတိမပါလို့မရဘူးသတိမထားလို့မရဘူးကိုယ်မဆက်ဆက်ကိုယ်မဖြစ်ကိုယ်မပေါ်နေတာဒီရုပ်ပါစိတ်မှဆက်ဆက်စိတ်မှဖြစ်စိတ်မှပေါ်တာဒီနံပါလို့ပရိသားပဲအဲ့လိုပရိသားနေတာကတတိပဌံပရိသားနေတာဘာခေါ်လဲတတိပဌံခုဘုရားဟောတဲ့ပရိပဌံတရားဆိုတာပရိသားပြီးတော့ကြည့်တဲ့အလုပ်ပဲရုပ်ကိုကြည့်မယ်နံကိုကြည့်ရုပ်ရဲ့ရှင်နေထင်ရှားလာရင်လည်းထင်ရှားတဲ့ရုပ်ကိုကြည့်မယ်နံတဘာဝတွေကထင်ရှားပြတယ်ဆိုရင်နံကိုကြည့်မယ်ထိုင်ရင်းနဲ့နာသီးကြမှာကြည့်နာသီးကြမှာကြည့်ရင်ကြည့်ရင်လည်းဘုန်းကြီးတို့ကိုယ်ပေါ်မှာညောင်းလာကြိုက်လာတယ်ထုံလာတယ်ကျင်လာတယ်နာသီးကြကျုလို့မရတော့ဘူးခင်ဗျာဘယ်များကျုရမလဲဆိုလို့ရှိရင်ခန္ဓာကညောင်းလာကြိုက်လာထုံလာကျင်လာတဲ့သဘာဝပြန်ကြည့်ညောင်းကြိုက်ထုံကျင်နေတာဒီရုပ်တရားသိနေတာကနံတရားအဲ့ဒီမှာပူတဲ့အေးတဲ့သဘောတရားတွေလည်းမပေါ်ဘူးလားပူတာကယုတ်ပူမှန်းသိတာကနံအေးတာလေယုတ်အေးမှန်းသိတာလေနံထိုင်ပြီးတော့ကြည့်နေတယ်ထိုင်နေရင်းနဲ့အထုတ်ခဲ့တယ်နီးနောက်တစ်ခါနောက်ဣရိယာပုတ်တစ်မျိုးကဘုန်းကြီးတို့ဇင်းညံချိန်မှာကြွရမယ်နီးပေါ့ဇင်းညံသွားတော့မယ်ဆိုလို့ရှိရင်ထိုင်နေရကနေပြီးတော့ခန္ဓာကိုယ်မတ်တက်ရရတယ်မတရားလိုက်ပြီးတော့ခြေတော်နှစ်ခုဒီအောက်ကကျမ်းပြင်ပေါ်မှာနင်းနာမယ်ပေါ့တဏှာကနေတဏှာသွားကြစို့ဆိုလို့ရှိရင်မလုပ်တော့ခြေပွားတစ်ဖက်လှမ်းတယ်ပြေဆန်းလမ်းတော့ညာခြေကလှမ်းကြတာများပါတယ်ညာဘက်ကခြေလမ်းစပြီးတော့လှမ်းတယ်ပေါ့အဲ့လိုလှမ်းလိုက်တဲ့ချိန်ခါမှာဒီခြေတော်ကျမ်းမြင်တဲ့ဖြည်းထားရကနေပြီးတော့အပေါ်ကိုရောက်အောင်ဘုန်းကြီးတို့ပြိဿဘာလို့อ่ะကြွ့နော်ပေါ်ကိုမတင်ပြရကြွ့တင်ပြရအဲ့လိုပင်းလိုက်မလိုက်ကြွ့လိုက်တဲ့သင်္ခါမှာဘာသဘာဝတွေဖြစ်တယ်လို့ကြည့်ပေါ့မလိုက်တဲ့အချိန်ကြွ့လိုက်တဲ့အချိန်ပင်းလိုက်တဲ့အချိန်မှာလေးတဲ့သဘောတရားကအထူးထင်ရှားလေးတဲ့သဘောဝသည်ယုတ်တရားလေးတယ်လို့တိလိုက်တဲ့အပြီးပြီးနန္တရားခြေတော်ကြီးတစ်ခုလုံးအပေါ်မြောက်အောင်ပေါ်အနည်းဆုံး6လမ်းမှ7လမ်းမှလောက်မြင့်သွားအောင်မတင်ရတော့ဘုန်းကြီးတို့ပြိဿနေမလေးဘူးလားလေးတာပါတရားလေးတယ်လို့တိလိုက်တာနန္တရားခြေတော်ပါလားခြေတော်ကိုမကြည့်နဲ့တော့ကိုခြေချောင်းတွေခြေဘွားတွေဒါကိုမကြည့်နဲ့ဘာကြည့်မယ်လေးတယ်ဆိုတဲ့သဘောတရားလေးကိုကြည့်ကနောက်တစ်ခုဒီလိုမှတင်လိုက်တဲ့ချိန်ခါမှာတကောက်ကွေးတွေစတော့ကတကောက်ကွေးတွေပြင်းတဲ့နေရာကတင်းသွားတယ်ရော့တဲ့နေရာကညော့သွားတယ်တင်းနဲ့ညော့တယ်ဆိုတာဒီရုပ်တရားတင်းနဲ့ညော့နေတာပါတရားလေကဲအဲ့ဒီတင်းနဲ့ညော့တဲ့သဘာဝလေးကိုသိနေတာကနံတရားဒါကြွနေတဲ့ချိန်ပဲနော်ကျွမ်းနေရကနေပြီးတော့ရှေ့လှမ်းလိုက်တယ်ဆိုတာခြေတော့တဖြည်းဖြည်းနဲ့အရှိဘက်ကိုဆန့်ထုတ်လိုက်တယ်ရွေ့သွားတယ်ပေါ့တရွေ့ရွေ့နဲ့နေရာမပြောင်းသွားဘူးလားရွေ့သွားတာပြီး ယုတ်တရားရွေးသွားတာပါတရားရွေးသွားပါလေလို့သိလိုက်တာကနန္တရားကဲကောင်းပြီးဒီစီလံပြန်ချချလိုက်တဲ့အခါမှာသုံးတော့ကထိန်းထားတဲ့အလေးချိန်နော်ပင့်ထားရတဲ့သဘောလွတ်ချလိုက်တယ်ချော့ချလိုက်တယ်ဆိုတော့အောက်ကိုညော့ဆင်းသွားညော့သွားတာဒီယုတ်တရားညော့တယ်လို့သိလိုက်တာကနန္တရားခြေတော်နဲ့ကြမ်းမြင်နဲ့ခြေတော်နဲ့မြည်ကြီးနဲ့ဖြာနဲ့အခင်တစ်ခုခုနဲ့ပေါ့သွားဖြီးလိုက်နူးညံ့တာနဲ့လည်းထိရင်ထိမယ်ကျန်းတဲ့တာနဲ့လည်းထိရင်ထိမယ်အဲ့ဒီနူးညံ့တဲ့သဘောကျန်းတဲ့သဘောတည်းဗာတရားလေယုတ်တရားသိနေတာကနန္တရားခြေလှမ်းတလှမ်းမှာရှုမယ်ဆိုလို့ရှိရင်သုံးချက်ရှုလို့ရကြွလိုက်တဲ့အချိန်လှမ်းလိုက်တဲ့အချိန်ဆလိုက်တဲ့အချိန်ဘယ်နှချက်လဲကြွတာလှမ်းတာဆတာဘဇကကြွတယ်ချတယ်နှမ်းတယ်ဒီလိုဆိုခိုင်းတာမဟုတ်ကြွလိုက်တဲ့ချိန်ကမှဘလို့ရှင်နေဖြစ်တယ်လေဘလို့နေထားတယ်ပေါ်တယ်လေဘယ်ရုပ်ဘယ်နာနေဖြစ်လာတယ်လေကြီးနှမ်းလိုက်တဲ့ချိန်ကမှဘယ်ပုံစံဖြစ်သွားလေဘလို့နေထားရောက်သွားလေဘာတွေများခံစားလိုက်ရတယ်လေအဲ့ဒါကိုကြီးချလိုက်တဲ့ချိန်ကမှလည်းပဲဒီတိုင်းပဲပေါ့ပေါ်ကနေလွတ်လိုက်တာဖိလိုက်တာတင်းသွားတာညော့သွားတာပူသွားတာအေးသွားတာဆိုတော့အဲ့ဒီသဘောတရားလေးကိုကြည့်ပြီးတော့ဘုန်းကြီးတို့တဏှာချင်းတဏှာချင်းအမှတ်တရလေးနဲ့သွားနေတာဒီရှင်းပြန်သွားရင်လည်းပြုမှတ်တဲ့နည်းပါနော်အထူးသဖြင့်ရှင်းပြန်သွားတဲ့အချိန်ခါမှာတယောက်စီပေါ့ကိုအမှတ်နဲ့ကိုသွားပါဘုန်းကြီးတို့ကိုဆောင်ကနေပြီးတော့ဒီတမန်ယုံလာတဲ့အချိန်တမန်ယုံကနေပြီးတော့ပြန်သွားတဲ့အချိန်ဒီအချိန်ခါမှာနှစ်ယောက်သုံးယောက်စကားတပြိုပြိုနဲ့ပြန်မောင်းတမ်းပြီးတော့လည်းမသွားပါနဲ့ကိုအမှတ်လေးနဲ့ကိုတင်နှမ်းကြွကြည်နှမ်းကြည်ကြကြည်မှာအမှတ်တရလေးနဲ့သုံးမှတ်လုံးရခြင်းရပေါ့မရဘူးဆိုလို့ရှိရင်လည်းအနည်းဆုံးတစ်မှတ်ရအောင်တတိထားပြီးတော့ရှုတတိထားပြီးတော့သွားဒါဆိုလို့ရှိရင်စဉ်းညာသွားတဲ့အချိန်ခါမှာရှုတတ်ပြီးထိုင်တဲ့အချိန်နဲ့ရှုတတ်ပြီးနောက်တစ်ချက်ရပ်နေတဲ့အချိန်ခြေစုံမှန်းမှရပ်နေတဲ့အချိန်ခါမှာလည်းဘုန်းကြီးတို့ပြိပတ်ရအမှတ်တရမလွတ်စေနဲ့ဒီဘဝနဲ့ဖြစ်နေတဲ့နေရာပေါ်ကလေးချင်းဖြီးထားလို့လေးတဲ့သဘောဖြီးတဲ့နေရာတော့ကျမ်းတဲ့သဘောလူတဲ့သဘောမာတဲ့သဘောပြော့တဲ့သဘောဒါတွေအာယုံပြုပြီးတော့ကိုယ်မှာဖြစ်နေတာဒီယုတ်တရားစိတ်မှာဖြစ်တာဒီနန္တရားရှိလို့မရဘူးလားနောက်ဆုံးအရာတွေဝင်လဲနေပြီအရာမထခင်လဲနေတဲ့ချိန်ဒီချိန်ခါမှာလည်းပဲနှာသီးကြနှာခေါင်းများမှာရှိခြင်းရှိကိုယ်ဘဝမှာကြည့်ရင်ကြည့်ပေါ့အဲ့ဒီအချိန်လေးလေးမျိုးစလုံးလျောင်းထိုင်ရပ်သွားမရနာပဲနဲ့ရှိရမေးဣရိယပုံနေထား၄ခုနဲ့ရှိပါနောက်တစ်ခါဘုန်းကြီးတို့ကံ၃ပါးအနေနဲ့ရှိမယ်ဆိုလို့ရှိရင်ကိုယ်နဲ့ပြုတ်တဲ့ကာယကံနှုတ်ကပြောတဲ့ဝစီကံစိတ်ကကြံတဲ့မနောကံဆိုတဲ့ဒီကံ၃မျိုးမှလေးပြီးရှုနည်းလေးသိအောင်ဆွကြည့်လိုက်ပါပြုပြောကြံရာချိန်တိုင်းမှာတတိထားကဆူရမည်ပြုပြောကြံရာချိန်တိုင်းမှာတတိထားကဆူရမည်ပြုပြောကြံရာချိန်တိုင်းမှာတတိထားကရှုရမည်ကာယကံမှုကိုယ်နဲ့ပြုတဲ့အချိန်ခါဝစီကံနှုတ်ကပြောတဲ့အချိန်ခါမနောကံစိတ်ကကြံစည်တဲ့အချိန်ခါဒုတိယပြောင်းမှာကိုယ်နဲ့လုပ်တဲ့အလုပ်နှုတ်ကပြောတဲ့အလုပ်စိတ်ကကြံတဲ့အလုပ်လို့အလုပ်သုံးခုကိုချိန်တိုင်းချိန်တိုင်းမှာလုပ်ပါလေမလုပ်ကြဘူးလားခန္ဓာကိုယ်နဲ့ပြည်ရလုပ်ကြတာပေါ့ဥမာပြည်ရေချိုးမယ်ထမင်းစားမယ်တခုခုကိုကိုင်မယ်တွေးမယ်ယူမယ်နော်ဒါပါလို့ဆိုရင်ကာယကံပေါ့နှုတ်ကနေပြီးတော့ပြောဆိုတယ်ဝစီကံပြောဆိုတယ်ပြောဆိုတယ်ဒါပါကံနဲ့ဝစီကံနောက်တစ်ခါစိတ်ကနေပြီးတော့ဘုန်းကြီးတို့ပြိတ္တန်ကြီးကြံစည်တယ်စိတ်ကူးတယ်စဉ်းစားဒါကိုမနောကံက ကာယကံမှုကိုယ်နဲ့ပြုတဲ့အချိန်ကမှလည်းပဲခန္ဓာကိုယ်ကပြုလုပ်နေတဲ့အနေအထားရချိုးမယ်ကွာရချိုးတဲ့အချိန်ကရစလုံးထဲကရကွက်နဲ့ခတ်လိုက်တော့ဒီရင်နဲ့လက်နဲ့ထိလိုက်ပြီဆိုလို့ရှိရင်အေးတဲ့သဘောမပေါ်ဘူးလားအေးတာပါတရားအေးတယ်လို့ထိလိုက်တာရေခွက်ကြီးကိုဘုန်းကြီးတို့ကိုပေါ်လောင်းချဖို့တစီစီချင်းကန်ယူတော့မလာတော့လေးတဲ့သဘောမရှိဘူးလား။ဘာတရား။လေးတယ်လို့သိတာ။ကဲခုနကရေစလုံးကြီးကနေပြီးတော့ခန္ဓာကိုယ်ပေါ်ရောက်အောင်တစီစီချင်းရွေ့လာ။ရွေ့လာ။ပယ်လာတယ်မလာတယ်။ဘာတရားလဲ။ရုပ်တရားသိနေတာကကဲကိုယ်ပေါ်တက်တက်ရောက်ပြီးတော့ခေါင်းပေါ်ရောက်ပြီးလောင်းချလိုက်။စိုးသွားတယ်အေးသွားတယ်ပေါ့။ဘာတရားလဲ။ရုပ်တရားသိနေတာကနံတရားအဲ့ဒါကာယကံပြုတဲ့အချိန်ကမှပြုတာပဲနောက်ဆုံးစားတဲ့တောက်တဲ့အချိန်ကမှသမင်းလုံးဟင်းလုံးကိုယူမယ်ပေါ့သမင်းလုံးဟင်းလုံးသုံးနဲ့ခတ်မယ်ပေါ့အဲ့ခတ်လိုက်တဲ့အချိန်ကမှသုံးကင်လိုက်တော့ထိတဲ့သဘောဒါရုပ်သိလိုက်တာကနံခုနကသမင်းနဲ့ဟင်းနဲ့နှာခေါင်းနဲ့ဝင်လာအဲ့အနံ့နေသည်ရုပ်တရားဒီအနံ့နေကိုသိတာကနံတရားဘာခတ်မယ်ဘာယူမယ်လို့မျက်လုံးကလှမ်းကြည့်လိုက်တယ်မြင်လိုက်တာကရုပ်တရားသိလိုက်တာကနံတရားကဲသမင်းလုံးကိုပဇက်စီပကံကနေပြီးတော့ပဇက်စီကိုတရွေ့ရွေ့နဲ့ပယ်လာတယ်ပေါ့ရွေ့လာတာကရုပ်တရားသိနေတာကနံတရားပဇက်တဲ့ဖြစ်ဝါးဝါးတာကရုပ်သိတာကနံချိုးတဲ့ရှင်နဲ့ဆက်တဲ့ငန်းနဲ့ခါးတဲ့ဖန်နေဆိုတဲ့အရသာတွေမျိုးမျိုးပေါ်လိမ့်မယ်အဲ့ဒီအရသာတွေကရုပ်တရားအရသာတွေကိုသိတာကနံတရားစားတော့ရင်းနဲ့ပဲပြုလို့ရတယ်။ဒါကာယကံပြုနေတဲ့အချိန်ခါ။အဲ့နောက်ကနေပြီးတော့သကလုံးတွေကိုပြောတယ်ဘောစကားတွေမပြောမရှိပြောရတယ်။အခုတရားနားတဲ့အချိန်ခါမှလည်းပဲဘုန်းကြီးတို့ပြိဿမှတ်မိဘလောက်ပြန်ပြောတယ်၊လိုက်ဆိုတယ်။ဒါပါကံလေဝစီကံဒီအတန်တွေသည်ရုပ်တရားနားကနေကြားတဲ့အတန်တွေသည်ရုပ်တရားပါဒံဒီပဲလို့သိလိုက်တာကနန္တရားနော်စိတ်ကနေပြီးတော့ကြံတာကတော့အထူးပြောစရာမလိုဘူးပေါ့မျိုးမျိုးပုံပုံတွေးနေကြံနေစဉ်းစားနေကိုယ်စိတ်လေးကိုပြန်ကြည့်ဘာလုပ်နေလဲဘာတွေတွေးနေလဲဘာတွေကြံနေလဲလို့ပြန်ကြည့်လိုက်ပြီးတော့တွေးနေကြံနေစဉ်းစားနေတာမှန်တယ်ပြီနန္တရားပါတရားလေကာယကံဝစီကံမနောကံကံ၃ပါးစလုံးမှာသတိထားပြီးတော့ရှုရနောက်ဆုံးလျောင်းထိုင်ရသွား၄ပါးမှလည်းသတိထားရှုအသက်ရှူတဲ့အချိန်ကမှလည်းသတိထားရှုကံ၃ပါးမှလည်းပဲသတိထားရှုတယ်ဆိုရင်ဘုန်းကြီးတို့ဒီတဏိတာကာလမှာမရှုတဲ့အချိန်ဆိုတာရှိအောင်မလားမရှိတော့ဘူးအဲ့ဒါလွတ်သွားတဲ့အချိန်ဆိုတာမရှိတော့ဘူးစိတ်မထိန်နိုင်လို့စိတ်မတည်ငြိမ်လေးလို့အမှတ်တမဲ့လွတ်ခြင်းလွတ်ပေါ့အာတမေင်္ဂါတော့ဖြစ်အဲ့ဒါတွတ်မထားအောင်တန်နိုင်နေမြတ်ငါတရားထုတ်နေမယ်တရားနဲ့ပြင်းဖို့တရားနဲ့ပြောဖို့ရောက်လာတာဒီနေရာရောက်ဖို့ဆိုတာလေပုံမှန်ခက်ခဲနေတဲ့မျိုးမျိုးเนาะအကြသေးသေးနဲ့ဒီတွေကယုံထက်ပြီးတော့ဖြစ်တည်ရောက်ရောက်တရားလုံးလုံးမယ်လို့စိတ်ကူးပြီးတော့ရောက်လာကြရောက်လာတဲ့အချိန်ကမှဘာမှမဟုတ်တဲ့ဘာမှဖုံးမတန်တဲ့စကားပြောတာတို့ရှင်ဖြုံတာတို့เนาะအပြောနေတာနေတာတို့နေလိုက်တာမျိုးတို့နေမယ်ဆိုလို့ရှိရင်ကိုယ်တည်းရှုံးနေတရားရဖို့နာတာသည်တရားရမှသာနည်းကိုယ်တည်းကျိုးမြတ်ရမယ်လို့အဲ့ဒါနှလုံးသွင်းပြီးတော့တတ်နိုင်မယ်များအဲ့အိလျှော့အစာလျှော့စကားလျှော့ပြီးတော့ကြိုးစားကြင်ကြံပွားများအထုံမယ်ဆိုလို့ရှိရင်ယောဂီတို့လိုချင်ရခြင်းနဲ့မဉ္ဇဉ်ဖွဉ္ဇဉ်နိဗ္ဗာန်ကိုကြပါလိမ့်မယ်ရအောင်လေးပဲကြင်ကြံပွားများအထုံနိုင်ကြပါစီကုန်သတည်းလို့ဆုတောင်းပြီးတော့ပဲတရားမိကုန်ချုပ်ကြလို့ဘောဓိယပစ္စယဟောတုဣဒံသောပုံညမင်္ဂလံပုံညဘာကံသူလေဘတုပမောတံတုသတိဝကာနောမြတ်တာတိပါရမီယင်ကျူးဇန္တိတုသရောစဉ်ကုသိုလ်ရှင်ကျွန်ုပ်တို့ဤဣဒံပုံညမင်္ဂလံဗုဒ္ဓံဟောကြားတရားဒေသနာများဟောဝါကိုနာဂံမသပြံဟောကြား၍ပွားများခြင်းပြံသံမံပြုကုန်အတောရသည်ကုသိုလ်ပုံညမင်္ဂလာသည်ဘောဓိညာသစ္စာလေးဧကန္တစဉ်ကိုပြန်ခြင်းသုခတောဘုရင်တံဘောဓိညာဤသစ္စယဥပနိတယမိယတစေမௌချညာကြောင့်ကောင်းမြတ်တဲ့၆ပါးမိဟောတုစဉ်စစ်မတွေ့ဖြစ်ပါစေတည်း ဣဒံဘုံညဗာကိသဗုဒ္ဓံဟောတရားတရားဒေသနာများဩဝါကိုနာဂံမတပြံဟောတရား၏ပွားများဖြင့်ပြန်သံသံပြုဘဝတရားသည်ကုသိုလ်ကုံညမင်္ဂလာ၏ပုဗ္ဗကကိုလေသတိဝကကဗာမနေရညဝိနည်းများစွာတတဝါနန္ဒမမညတို့သည်သူလည်းပန်သူရှင်လန်းကြည်မြေဝါပွားပုံစီတဲ့တကဲ့သို့ဒီတင်ွယ်စိတ်မှာထုံးရဲ့အိခါယုံတွေ့တို့လို့မကြည့်နုကိုပိုင်ရယူနိုင်ကြပါစေကုန်သတည်းသုလတာကိုစီကိုစီလုံးညီရဲ့ချီတာရှင်ပြေဝါလုံးမြတ်တို့ရယူကြကုန်ပြီ၍ပမောဒံသူကိုစိတ်နှချတို့စားပြီးပြေကကျွဲမဝမ်းမြောက်နိုင်ကြပါစေကုန်သတည်းဝါပမောဒံသူလူပြည်တဲ့မကနပြည်မှဆက်သွယ်လျက်ထဲနေမြမခြင်းလိုမှုပြတဲ့ကဘာတုံအောင်တတံဟုံရတရားမောက်ကြည့်လျင်ဝါမြဝါတာပတ္ထနာအောင်သုခကပြုလျင်သာဓုကံအောင်မိတ်ဖြစ်အောင်ဒိဋ္ဌိသွန်လောင်းနိုင်ကြပါစေကုန်သတည်း